နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီကနေ့နိုင်ငံရေးပါတီ60ကျော်ကခေါင်းဆောင်တွေနဲ့တွေ့ဆုံရမှာအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့တည်ထောင်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ပြည်ထောင်စုတဝန်းလူမျိုးစုအလုံးအပြန်အလှန်အသိမှတ်ပြုတဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတစ်ခုပေါ်ပေါက်လာရေးကိုဦးတည်ပြီးနိုင်ငံရေးဆွေးနွေးပွဲပြုလုပ်သွားဖို့ဆောင်ရွက်နေတယ်လို့ဒီနေ့အဖွဲ့မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်
။အမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့တည်ထောင်ခိုင်မြဲတဲ့ပြည်ထောင်စုငြိမ်းချမ်းရေးရရှိဖို့အတွက်အခြေခံကြတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းရမယ်ဆိုတာလည်းအားလုံးအဘောပေါက်ကြပြီဖြစ်ပါတယ်။ပြည်တော်စုဘဝလူမျိုးစုအားလုံးအပြာလာအတိမတ်ပြတဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတစ်ခုပေါ်ပေါက်လာရေးကိုဥတည်နိုင်ငံရေးဆွေးနွေးပွဲကြီးကိုပြုလုပ်ပွားဖို့အတွက်ကျွန်တော်ကြိုးပမ်းဆောင်ရွက်နေပါတယ်
။ဒါအပြင်နိုင်ငံရေးပါတီတွေကလိုလားချက်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့နိုင်ငံရေးဆွေးနွေးပွဲကြီးမှာလမ်းဖွင့်ထားမှာဖြစ်တယ်လို့သမ္မတဦးသိန်းစိန်ကပြောပါတယ်။တနိုင်ငံလုံးကအဖွဲ့အစည်းအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲမှာအချုပ်အခြာအာဏာကိုထိပါတဲ့ကိစ္စနဲ့ပြည်ထောင်စုကခွဲထွက်မဲ့ကိစ္စတွေကလွဲရင်ကိစ္စအလုံးကိုဆွေးနွေးနိုင်မဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်လာမယ်လို့လည်းနိုင်ငံတော်သမ္မတကပြောပါတယ်
။တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရဆွေးသဘောတူချက်ကိုလက်မှတ်ရေးထိုးပြတာနဲ့အဓိကအင်အားစုတွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းအစည်းအဝေးတစ်ခုကိုကျင်းပပြုလုပ်သွားမှာဖြစ်ပါခဘလာရဲ့ငြိမ်းချမ်းရေးမူပေါင်းအပေါ်မှာအခြေခံပြီးနိုင်ငံရေးဆွေးနွေးပွဲကြီးကိုပါဝင်တဲ့ပါဝင်တိုက်တဲ့လူတွေနဲ့ကျင့်ပသွားနိုင်ဖို့ပြင်ဆင်နေပါတယ်။အချုပ်အခြာအာဏာကိုထိပါတဲ့ကိစ္စနဲ့ပြည်တော်စုမြန်မာနိုင်ငံလုံးကခွတ်ထွက်မယ်ဆိုတဲ့ဒီကိစ္စတွေကလွဲရင်အခြားကိစ္စအားလုံးကိုဆွေးနွေးနိုင်ဖို့အတွက်တကားဖွင့်ထားပါတယ်
။နိုင်ငံရေးဥဆောင်မှုဆိုင်ရာအရေးချင်းသတ်မှတ်မှုအတွက်လိုအပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးသမ္မတဦးသိန်းစိန်ကသူ့ရဲ့သဘောထားကိုအခုလိုပြောကြားခဲ့ပါတယ်။
နိုင်ငံဥဆောင်မှုဆိုင်ရာအရေးချင်းပတ်မှတ်မှုတွေလိုအပ်မဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စတွေဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်တဲ့ကျွန်တော်ရဲ့သဘောထားကတော့မြေသိနိုင်ငံသားတိုင်းရင်းသားတဦးကမြန်မာနိုင်ငံကိုနိုင်ငံရေးအရဥဆောင်နိုင်ခွင့်ကိုကန့်သတ်တားမြစ်ထားမျိုးမဖြစ်စေလိုတဲ့နိုင်ငံရေးစီစဉ်တာရှိသလိုတစ်ဖက်ကလည်းမိမိတို့အမျိုးသားအကျိုးစီးပွားနဲ့မိမိတို့နိုင်ငံရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲကိုမထိပါစေနိုင်တင့်တင့်ဖြောက်ပတ်တဲ့အကာအကွယ်ပေးနိုင်တဲ့အခြေခံမူများရှိဖို့လည်းလိုလားပါ
အလားတူတက်ရောက်လာတဲ့နိုင်ငံရေးပါတီ60ကျော်ကခေါင်းဆောင်တွေလည်းဆွေးနွေးခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်စွေကငြိမ်းချမ်းရေးညီညွတ်ရေးဒီမိုကရေစီရေးနဲ့တမျိုးသားလုံးတန်းတူရေးစတဲ့အချက်တွေကိုတင်ပြဆွေးနွေးခဲ့ပြီးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးနဲ့ပတ်သက်လို့လည်းအခုလိုဆွေးနွေးခဲ့ပါတယ
်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကတော့လူမျိုးကြီးဝါဒနဲ့ချင်းမျိုးနဲ့လူမျိုးစွဲဝါဒတွေကျင်းစီဖို့လူမျိုးတစ်မျိုးတည်းကဖြစ်ဖြစ်လူမျိုးကြီးရှင်မျိုးကပဲဖြစ်ဖြစ်လွှမ်းမိုးချုပ်ချယ်တယ်ဆိုတဲ့အမြင်ကြီးကျင်းရှင်းသွားအောင်ပြည်နယ်ပေါင်းစုပြည်ထောင်စုအသင်္တန်းကိုပေါ်ဆောင်ပေးဖို့တင်ပြပါတယ်အသင်္တန်းအားဖြင့်ပြည်နယ်ပေါင်းစုဖြစ်ပြီးတော့ကမြစ်သားအားဖြင့်လည်းအခြေခံဥပဒေအရတိကျတဲ့အာဏာခွင့်ရည်တည်သွင်းမှုတွေရှိစေဖို့ကျွန်တော်တို့လိုလားပါတယ်
လာမယ့်2015ရွေးကောက်ပွဲမှာသမရရဲ့လုတ်ပိုင်ခွန်ထဲမှာပါတဲ့ကော်မရှင်ဥက္ကဋ္ဌအပါအဝင်အ ਨੇ ဆုံးလူ9ယောက်ထဲမှနေခန့်နိုင်တာကြောင့်တိုင်းရင်းသားတွေကိုကော်မရှင်ရဲ့အစဉ်တိုင်းမှာထည့်ပေးစေချင်တယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးစိုးစန်းကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။ရွေးကောက်ပွဲဆိုတာကျွန်တော်နိုင်ငံပါတီရဲ့အသက်ဖြစ်တယ်လို့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အတွက်ဝိညာဉ်ဖြစ်တယ်။အဲ့ဒါအကြောင်းလာမယ့်2015ရွေးကောက်ပွဲမှာသမရကြီးရဲ့လုတ်ပိုင်ခွန်အဲမှာပါတာဖြစ်တဲ့ကော်မရှင်ဥက္ကဋ္ဌအပါအဝင်အ ਨੇ ဆုံးလူ9ယောက်ထက်မနည်းခတ်နိုင်တဲ့အခြေအနေမှာရှိတဲ့အတွက်ကြောင့်ကျွန်တော်တိုင်းသားဖက်ကနေယုံကြည်မှုပို့ပြီးတည်ဆောက်နိုင်အောင်တိုင်းသားလူကြီးလူကောင်းတွေတလေကိုကော်မရှင်အဆင့်တိုင်းမှာထည့်ပေးစီချင်ပါတယ်
ဒီနေ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲကိုနိုင်ငံရေးပါတီ65ပါတီရှိတဲ့အနေနဲ့63ပါတီကခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ